မြန်မာနိုင်ငံမှာဆီယနာတင်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကနေစလို့ WIMWM ကနေဓာတ်ပုံတွေဗီဒီယိုတွေပါတဲ့သတင်းပေးမှုပေါင်း2,000,000လောက်ကိုရရှိထားတယ်လို့ WIMWM အကြီးအကဲက VOA မြန်မာပိုင်းကိုပြောပါတယ်။ရရှိထားတဲ့အချက်အလက်အထောက်အထားတွေကကြီးလေးတဲ့နိုင်ငံတကာရာဇဝတ်မှုကျူးလွန်ရာရောက်တယ်။နောက်နိုင်ငံတကာဥပဒေတွေအရကြီးလေးတဲ့ပြစ်မှုမြောက်တယ်လို့သုံးသပ်တဲ့ကိစ္စတွေကိုလာမယ့်စက်တင်ဘာလ13ရက်နေ့ကျရင်လူ့အခွင့်အရေးကောင်စီကိုအစီရင်ခံပြီးတော့တင်ပြမယ်လို့အကြီးအကဲနီကိုလတ်ခွမ်ဂျန်ကပြောပါတယ်။မြန်မာနိုင်ငံမှာ2011ခုနှစ်ခရဲကဖြစ်နေတဲ့ကြီးလေးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုဆောင်းသုံးသပ်ပြီးတော့နိုင်ငံတကာဥပဒေနဲ့အညီစစ်ဆေးတဲ့တရားရုံးတွေကိုမျှဝေဖို့အတွက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေ WIMWM ခေါ်မြန်မာမဂနဇင်ကိုဖွဲ့စည်းထားတာဖြစ်ပါတယ် WIMWM ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အကြီးအကဲမစ္စတာခွမ်ဂျမ်ကိုမဆုမျက်မှုကဆက်သွယ်မြင်းမြန်းထားပါတယ်
So since WIMWM is doing open source investigation
WIMWM ကဘယ်သူမှမဆိုပေးပို့တဲ့အထောက်အထားအချက်လက်တွေကိုပေါ့နော်ရယူစုဆောင်းတဲ့ဒီ open source investigation ကိုလုပ်နေတာမျိုးဆိုတော့ဒီရရှိတာတွေကိုဘယ်လိုမျိုးကင်တွယ်ပါလဲ
Well it's challenging particularly after the coup we received about 200,000different messages containing information many photographs and videos
စိတ်ခေါမှုတွေရှိပါတယ်သူတို့ကတော့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာအချက်လက်တွေဓာတ်ပုံတွေဗီဒီယိုတွေပါတဲ့ message ပေါင်းသတင်းပေးမှုပေါင်း2,000,000လောက်ရပါတယ်ကျွန်တော်တို့ရသမျှ message တွေအားလုံးကိုကြည့်ပါတယ်ဓာတ်ပုံတွေဗီဒီယိုတွေကိုလည်းနောက်ထပ်ဆက်ပြီးတော့စမ်းစစ်နိုင်ဖို့စုဆောင်းသိမ်းထားပါတယ်ဒီအချက်လက်တွေကိုကျွန်တော်တို့ရေရှည်သိမ်းထားမှာပါစိတ်ခေါမှုတစ်ခုကကျွန်တော်တို့ရတဲ့အချက်လက်ပမာဏကြောင့်ကျွန်တော်တို့အင်တန်လုံခြုံပြီးတော့အစ်မင်းနဲ့အချက်လက်သိမ်းစစ်တွေကိုလုပ်ရပါတယ်ဒါမှကျွန်တော်တို့ဒီအချက်လက်တွေကိုသုံးသပ်လို့ရမှာပါဥပမာရတဲ့ဗီဒီယိုတွေကစင်တူဖြစ်နေတာတွေလားဆိုတာမျိုးသိနိုင်အောင်လို့လုပ်ထားရပါတယ
် I believe you are presenting WIMWM
ဒါမဲ့ September 13ရက်နေ့ကြာလို့ရှိရင် WIMWM ရဲ့အစီရင်ခံစာတစ်ခုကိုဒီလူ့အခွင့်အရေးကုလသမဂ္ဂကောင်စီမှာတင်ပြဖို့ရှိတယ်လို့သိရပါတယ်အဲ့တော့အဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ရောပြောပြနိုင်မလားရှင
် Well I don't want to give it all away but of course we'll be reporting on what we've done for the past year
ကျွန်တော်ကြိုပြီးတော့အကုန်လုံးကိုတော့မပြောချင်ပါဘူးပြောနိုင်တာကတော့ပြီးခဲ့တဲ့နှစ်တွင်ကျွန်တော်တို့ဘာတွေစုံစမ်းသိရှိခဲ့ရလဲဆိုတာကိုတင်ပြမှာဖြစ်ပါတယ်အထူးဖြင့်ကျွန်တော်တင်ပြမယ့်အထဲမှာတော့ဖေဖော်ဝါရီလအာဏာသိမ်းပြီးတဲ့နောက်ပိုင်းကျွန်တော်တို့ရရှိတဲ့ထဲကစစ်သုံးသပ်ထားတဲ့အချက်လက်ထောက်ထားပြီးအဲ့ဒီအချက်လက်တွေကဘာကြောင့်ကျွန်တော်တို့ပေါ်အနှင်းထားတဲ့လုပ်ပိုင်ခွင့်နဲ့ကျုံးဝင်လဲဆိုတာတွေကိုတင်ပြဖို့ရှိပါတယ်ကျွန်တော်တို့စစ်ဆေးသုံးသပ်တွေ့ရှိတဲ့ထောက်ထားကကြီးလေးရဲ့နိုင်ငံတကာယာစွတ်မှုကျူးလွန်ရာရောက်တယ်နိုင်ငံတကာဥပဒေတွေအရကြီးလေးတဲ့ပြစ်မှုမြောက်တယ်ဒါကြောင့်မို့လို့ကျွန်တော်ဒီအချက်လက်တွေကိုစုဆောင်းသုံးသပ်ရတာဖြစ်တယ်ဆိုတာကိုတင်ပြမှာဖြစ်ပါတယ်ကျွန်တော်ဖြည့်ပြီးတော့ပြောချင်တာတစ်ခုကတော့ကျွန်တော်စီပါအချက်လက်တွေပို့ပေးကြသူအားလုံးကိုကျေးဇူးတင်ပါတယ်တချို့ဆိုရင်တို့အတွက်တိတ်ကိုအန္တရာယ်များတဲ့ဂျာကနေပြီးတော့တို့နိုင်ငံရဲ့အနာဂတ်အတွက်စိုးရင်ပူပန်နေတရားမျှတမှုပေါ်ပေါက်အောင်လို့ပြီးဖို့မျှဝေကြသူတွေပါပို့ပြီးတဲ့ထောက်ထားတွေအလားအသမဖြစ်အောင်လို့ကျွန်တော်တို့အစွမ်းကုန်ကြိုးစားဆောင်ရွက်ပါတယ်တနည်းမှာတော့တရားမျှတမှုပေါ်ပေါက်စေရမယ်ဆိုတဲ့ညွှန်လင်းချက်နဲ့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်
Thank you so much Mr. Kumjam. Thank you for giving time to answer the questions.